ယုံနဲ့လက်ဟောရှိရှိတုန်းကတောအုပ်ကြီးတစ်ခုထဲမှာနေတဲ့ယုံနဲ့လက်ဟာအရန်ခင်တဲ့တငယ်ချင်းတွေဖြစ်ကြတယ်။ဒီနေ့မှာတော့သူတို့ဟာကစားရင်းနဲ့ချောင်းတစ်ခုစီရောက်သွားကြတယ်။အဲဒီမှာလက်ကရေကူးပြိုင်ကြမယ်လို့ပြောတယ်။ယုံကရေကူးမကြွမ်းတဲ့အတွက်မပြိုင်ချင်ပါဘူးလို့ပြန်ပြောတယ်။လက်ကမင်းကကြောက်တာလားဆိုပြီးယုံကိုစားတယ်။ခဏခဏပြောနေတော့ယုံကလည်းဒါဆိုလဲပြိုင်မယ်ကွာဆိုပြီးသူတို့နှစ်ကောင်ရေကူးပြိုင်ကြတယ်။လက်ကရေကူးနေကြဖြစ်လို့ရေကူးမြန်ပေမဲ့ယုံကတော့တခါမှရေမကူးဘူးလို့ရေမနစ်အောင်ပဲသတိထားပြီးဖြည်းဖြည်းချင်းကူးနေရတယ်။ဒီလိုနဲ့လက်ကတစ်ဖက်ကန်းကိုအရင်ရောက်ပြီးနိုင်သွားတယ်။ဒါကိုမကျေနပ်တဲ့ယုံကကုန်းပေါ်မှာအပြေးပြိုင်ကြမယ်လို့လက်ကိုပြောတယ်။လိတ်ကအစားကတော့မပြိုင်ဘူးဆိုပြီးညင်းပင်မဲ့နောက်ဆုံးမှာကုန်းပေါ်မှာပြိုင်ဖို့ကိုသဘောတူလိုက်တယ်။ဒီလိုနဲ့နောက်တနေ့မှာကုန်းပေါ်မှာအပြေးပြိုင်ကြတယ်။အားလုံးသိတဲ့အတိုင်းယုံကပြေးတာအယမ်းမြန်တော့ယုံပဲပန်းတိုင်ကိုအရင်ရောက်သွားတယ်။တော်တော်ကြာတော့မှပန်းတိုင်ကိုလိတ်ကရောက်လာတယ်။လိတ်ကငါအခွန်ကြီးကလေးနေလို့ငါကမင်းလိုမြင်မြန်မပြေးနိုင်တာလေကွာဆိုပြီးယုံကိုမကြည်မနှက်ပြန်ပြောတယ်ဒီတော့ယုံကဒါဆိုညီတူညီမျှဖြစ်သွားအောင်ရေထဲမှာရောကုန်းပေါ်မှာပါပြန်ပြိုင်ကြမလားဆိုပြီးမေးတယ်လိတ်ကလည်းသဘောတူလိုက်တယ်ယုံနဲ့လိတ်ဟာသူတို့အပြေးပြိုင်ကြမယ့်အကြောင်းကိုတတော်လုံးသိအောင်ကြေညာလိုက်တယ်ပြန်ပွဲနေမှာသူတို့စားထွက်မဲ့နေရာမှာရောပန်းတိုင်မှာပါတတော်လုံးကဒရိစံတွေပြည်နေတယ်။ပြေးရမဲ့လမ်းကြောင်းကတော့စားထွက်မဲ့နေရာကနေချောင်းကိုပြေးရမယ်။ချောင်းကနေပြီးတော့ပန်းတိုင်ကိုထပ်ပြေးရမယ်။ပန်းတိုင်မရောက်ခင်နားမှာရေကန်လေးရှိသေးတယ်။အဲ့ဒါကိုလည်းဖြတ်ရမယ်။စားထွက်ဖို့အချက်ပေးလိုက်တာနဲ့ယုံကလက်ခနဲပြေးသွားတယ်။လိတ်ကတော့ထုံးစံအတိုင်းနေနေပဲ။ယုံကချောင်းကိုအရင်ရောက်ပြီးချောင်းထဲမှာဖြည်းဖြည်းချင်းကူးနေတယ်။သူရေလေလောက်ရောက်တော့လိတ်လည်းချောင်းဆက်ကိုရောက်လာတယ်။လိတ်ကခဏလေးအတွင်းမှာပဲယုံကိုကြော်သွားနိုင်ခဲ့တယ်။ဒါပေမဲ့ကုန်းပေါ်ပြန်ရောက်ရင်ယုံကပြန်ကြော်သွားပြီးပန်းတိုင်ကိုအရင်ရောက်သွားနိုင်တယ်ဆိုတာလိတ်ကစဉ်းစားမိပြီးအကြံတစ်ခုရသွားတယ်။အားလုံးကြည့်နေတော့မှပဲအံ့ဩစရာကောင်းလာအောင်လက်ကအချိန်လျှော့လိုက်ပြီးယုံမိလာတာကိုစောင့်ပြီးတော့ယုံကိုတီးတို့ပြောလိုက်တယ်ပြီးတော့လက်ကယုံကိုသူ့ကြောပေါ်တင်ပြီးချောင်းကိုဖျက်ကူးတဲ့အခါအားလုံးကပို့ပြီးတော့အံ့ဩသွားရတယ်ကုန်းပေါ်ရောက်တော့ယုံကလက်ကိုခြိပြီးပြေးတယ်ပန်းတိုင်မရောက်ခင်ရေကန်ကိုရောက်တော့လက်ကယုံကိုသူ့ကြောပေါ်တင်ပြီးတော့ကူးတယ်နောက်ဆုံးကုန်းပေါ်ရောက်တော့ယုံကလက်ကိုပြန်ချီပြီးတော့ပန်းတိုင်ကိုပြေးတယ်။တရောလုံးကဒရိစံတွေကလက်ကိုချီပြီးပန်းဝင်လာတဲ့ယုံကိုကြည့်ပြီးအံ့ဩနေကြတယ်။ပန်းဝင်ပြီးတော့လက်ကကျွန်တော်တို့ပြန်ဘက်တွေဖြစ်နေမဲ့အစားတယောက်နဲ့တယောက်ကူညီလိုက်တာကပိုအကျိုးရှိနိုင်မယ်လို့ထင်လို့ပါဆိုပြီးပြောပြတယ်။ကျန်တဲ့ဒရိစံတွေကလည်းသူတို့နှစ်ကောင်လုံးကိုအယမ်းချီကျူးကြပြီးယုံနဲ့လက်ပြိုင်ပွဲကအောင်မြင်စွာပြီးဆုံးသွားခဲ့တယ်။